မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီဟာဒီမိုကရေစီရေလှရှားသူလေးဦးကိုတည်တံချမှတ်ခဲ့ပြီးတဲ့နောက်လပိုင်းအတွင်းလောက်မှာပဲအမှန်တကယ်တည်တံစီရင်လိုက်တဲ့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဖွဲ့တွေနဲ့ကမ္ဘာရဲ့အကနိုင်ငံအစိုးရတွေစီကအပြင်းထန်ဆုံးဝေဖန်ပစ်တယ်မှုတွေပေါ်ထွက်လာခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီနဲ့စစ်ကောင်ဆောင်တွေဟာအရင်လိုပဲအပြစ်ပေးရယူခံရမှုကနေဆက်ပြီးကင်းလွတ်ခွင့်ရနိုင်အောင်ပါလားဆိုတော့မေကွန်အတွက်တော့တေချာတဲ့အဖြစ်မရှိသေးတာလည်းတွေ့နိုင်ပါတယ်။ကမ္ဘာသမိုင်းကိုပြန်ကြည့်မယ်ဆိုရင်နိုင်ငံရေးရအမြင်မတူသူတွေနိုင်ငံရေးအကျဉ်းသားတွေကိုလွတ်လပ်ပြီးမျှတတဲ့တရားစီရင်မှုမရှိဘဲစီရင်ချက်တွေချမှတ်ခဲ့ပြီးအလျင်စလိုကွပ်မျက်ခဲ့တဲ့ဖြစ်ရပ်တွေအများများရှိခဲ့တာတွေ့နိုင်ပါတယ်။ဒီလိုဖြစ်ရပ်တွေမှာမတရားထိတံပေးပြီးကွပ်မျက်ခံရသူတွေအတွက်တရားမျှတမှုရဖို့ဘယ်လိုများဆောင်ရွက်ခဲ့ပါလဲ။နိုင်ငံတကာလူ့ခွင့်ရေးနဲ့ဥပဒေကြမ်းကြမ်းသူ Brass Adan ကခုလိုတုံ့သက်ပါတယ်
။ International Criminal CourtInternational Criminal Tribunals for Rwanda and Uganda.
တိုက်ကိုပြန်ပြီးတော့ကြည့်ရင်နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကနေအပြစ်ပေးရေးယူတာတွေရဝမ်ဒါ၊ယူဂိုစလာဗီးယားနဲ့ဆီယာလီယွန်းနိုင်ငံတွေကဖြစ်ရတွေအတွက်နိုင်ငံတကာအထူးခုံချုပ်ဖွင့်ပြီးစစ်ဆေးမှုတွေရှိခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုမတရားပြစ်ဒဏ်ချမှတ်ခဲ့တဲ့အမှုတွေအတွက် Universal Jurisdiction သဘောတရားအရတခြားတနိုင်ငံကနေရေးယူခဲ့တဲ့ဖြစ်စဉ်တွေလည်းရှိပါတယ်။
မြန်မာခေတ်မှာဆိုရင်1988ခုနှစ်ကအီရန်နိုင်ငံမှာနိုင်ငံရေးရအမြင်မတူသူတွေကိုမျှတတဲ့တရားစီရင်မှုမရှိဘဲတည်တံပေးကွပ်မျက်ခဲ့တဲ့ဖြစ်ဟာအထင်ရှားဆုံးဖြစ်ခဲ့တယ်လို့ပဲဒီတည်တံပေးကွပ်မျက်ခံရသူတွေအတွက်တရားမျှတမှုရဖို့ကြိုးပမ်းမှုတွေဟာလည်းလစ်လာသင်ခန်းစာယူစရာဖြစ်ပါတယ်1988ခုနှစ်ဇူလိုင်လ19ရက်ကစတင်ပြီးအီရန်ခေါင်းဆောင်အယာတိုလာခါမေနီရဲ့ဖာတဝါလို့ခေါ်တဲ့ဘာသာရေးအမိန့်အရအတိုက်ခံနိုင်ငံရေးပါတီတွေကခေါင်းဆောင်နေကွန်မြူနီအယူဆကိုထောက်ခံသူတွေနဲ့အစိုးရဆန့်ကျင်သူတွေအများစုဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေကိုတရားစီရင်စစ်ဆေးမှုမရှိဘဲကွပ်မျက်မှုတွေစတင်ခဲ့ပါတယ်။ Amnesty International ရဲ့လိလာစုံစမ်းချက်တွေအရ1988ခုနှစ်ဇူလိုင်လကနေ9လလောက်တာကာလအတွင်းနိုင်ငံရေးအကျဉ်းသား2800လောက်ကနေ3800လောက်ထိကြိုးပေးကုအမျက်ခံခဲ့ရတယ်လို့ဖော်ပြခဲ့ပြီးနောက်ပိုင်းလူခွင့်ရေးလိလာဆောင်ချီအဖွဲ့ HRW ရဲ့ထုတ်ပြန်ချက်အရအကျဉ်းသား3000လောက်ထိတပ်ဖြတ်ခံခဲ့ရတယ်လို့ဆိုပါတယ်။အီရန်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေအများအများတည်တံပေးကုအမျက်ခံခဲ့ရတဲ့ဖြစ်ရပ်ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပြီးမျက်မှောက်ခေတ်တမိုင်းမှာနိုင်ငံအဆင့်အုပ်ချုပ်ရေးအဖွဲ့တခုကစီစဉ်ညွှန်ကြားတဲ့အဆိုပါဆုံးတပ်ဖြတ်မှုဖြစ်တမိုင်းပညာရှင်တွေကမှတ်တမ်းတင်ထားကြပါတယ်။ဒီဖြစ်မှာမတရားတည်တံစီရင်ခံရသူတွေအတွက်တရားမျှတမှုရဖို့ပြည်ပရောက်အီရန်နိုင်ငံသားတွေနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေဟာနှစ်ပေါင်းများစွာဆက်ပြီးစ조사ခဲ့ရပါတယ်။2018ခုနှစ်ဩဂတ်လမှာတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီက1988ခုနှစ်အီရန်နိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုတည်တံပေးကွပ်မျက်ခဲ့တဲ့ဖြစ်ရပ်အတွက်စုံစမ်းစစ်ဆေးမှုတွေစတင်ဖို့ကြိုးပမ်းမှုတွေတကြော့ပြန်ပေါ်ထွက်လာခဲ့ပါတယ်။2019ခုနှစ်နိုဝင်ဘာမှာတော့အီရန်နိုင်ငံရေးအကျဉ်းသားတွေကိုတည်တံပေးကွပ်မျက်မှာပါဝင်ခဲ့တဲ့အီရန်ထောင်အာဏာပိုင်တဦးဖြစ်သူဟာမစ်နိုယူရီဆိုသူကိုဆွီဒင်နိုင်ငံကနေဖမ်းဆီးပြီးရုံးတင်စစ်ဆေးခဲ့ပြီးတဲ့နောက်2022ခုနှစ်ဇူလိုင်လမှာထောင်ဒဏ်တသက်အပြစ်ပေးခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံကဖြစ်ရပ်ကိုကြည့်ရင်နိုင်ငံရေးအကျဉ်းသားတွေကိုတေဒန်စီရင်မှုအမိန့်ပေးခဲ့တဲ့အာဏာရှင်ခေါင်းဆောင်တွေမှာပဲတေဒန်စီရင်ရမှာပါဝင်ခဲ့သူအားလုံးဟာနောက်တစ်ချိန်မှာရုံးတင်စစ်ဆေးပြီးအပြစ်ပေးအရေးယူခံရတဲ့ထဲမှာပါနိုင်တယ်လို့ဥပဒေကြွညင်သူ Brad Adams ကပြောပါတယ်။
These crimes are committed by the military all the way up and down the chain of command the police
ဘုရားစီအကြီးလှုပ်ချသူတွေကိုတည်ရန်စီရင်လိုက်တဲ့အမှုမှာထက်ဆုံးကစစ်ကောင်းဆောင်အပြင်အုတ်ချင်မှာရှိတဲ့အဆင့်ဘုံစုံကအမိန်ပေးစေခိုင်းခံရတဲ့တပ်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေပါတာဝန်ရှိပါတယ်အခုလိုနိုင်ငံရေးကြီးဝဲချက်နဲ့တည်ရန်ချလိုက်တဲ့အမှုမှာပါဝင်ခဲ့တဲ့တရားသူကြီးတွေတရားစွဲဆိုသူတွေအလုံးမှာလည်းတာဝန်ရှိပါတယ်သူတို့အလုံးဟာမြန်မာနိုင်ငံနဲ့နှမိတ်ထဲကနေထွက်ခေါ်လာတဲ့ Universal Jurisdiction သဘောတရားအရဖမ်းဆီးပြီးတရားစွဲဆိုခံရနိုင်ပါတယ
်။အီရန်ခေါင်းဆောင်တွေကိုအရေးယူဆောင်ရွက်ဖို့ကြိုးပမ်းအားထုတ်မှုတွေဟာရုရှားနိုင်ငံရဲ့ကြောတောနောက်ခံပေးမှုနဲ့နိုင်ငံတကာအကြီးအကဲအခြေအနေတွေကြောင့်အခုချိန်ထိဟာမစ်နိုယူရီတဦးတည်းကသာအပြစ်ပေးနိုင်ခဲ့ပြီမဲ့အိန္ဒိယအီရန်နိုင်ငံမှာတော့မတရားတပ်ဖြတ်မှုတွေအတွက်တာဝန်ရှိတဲ့အာနာရှင်ဆဒမ်ဟူစိန်နဲ့အခြားအရာရှိတွေကိုအမေရိကန်စစ်တပ်ကဝင်ရောက်သိမ်းပိုက်ခဲ့ပြီးတဲ့နောက်ခုံရုံးတင်စစ်ဆေးပြီးတည်တံချမှတ်ခဲ့တဲ့ဥပမာတွေရှိတဲ့အကြောင်းအခုတစ်ပတ်သမိုင်းနေကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။